မတ်လ20ရက်ကျေးဇူးတော်ရှင်ရွှေဦးမင်းဆရာတော်ဘုရားကြီးကိုအမတ်တရပူဇော်တော်အားဖြင့်ဆင်းရဲခြင်းပါပြုလုပ်တယ်ဓမ္မပူဇာဓမ္မသဘင်အခမ်းအနားဒီဓမ္မသဘင်မှာရှိဦးစွာကျန်တဲ့ဇာတာယောဂီများအတွက်အင်္ဂလိပ်ဘာသာနဲ့ဟောပြောပြီးဒုတိယတစ်ဖန်မြန်မာဘာသာနဲ့မြန်မာပရိသတ်အတွက်ပြန်လည်ဟောပြောမှာဖြစ်ပါတယ်ကမ္မထရိပ်တာဖြစ်သည့်အားလျော်စွာဒီနေ့ဟောပြောမယ်တရားကောင်းစရာအပန္နကပฏิပဒါသုတ်ကိုဟောမှာဖြစ်ပါတယ်အဲ့ဒီအပန္နကပฏิပဒါသုတ်ကိုအင်္ဂုတ္တရနိကေတိကဏိဘတ်ပါဠိတော်မှာမှတ်တမ်းတင်ထားတာဖြစ်လို့အဲ့ဒီအပန္နကပฏิပဒါသုတ်တိုင်းကျင့်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်မိမိတို့ကြီးမှန်းထားတဲ့အတော်တရား၄ပါးတို့ရဲ့ကုံရာချုပ်ရာငြိမ်းရာအရတ္တဖို့ဆိုရဲအရတ္တမဲ့အရတ္တဖို့ဆိုရဲပန်းတိုင်ကိုရောက်ရှိပြီးတော့နိဗ္ဗာန်ကိုမြတ်မောပြုနိုင်မှာဖြစ်ပါတယ်။အဲကြောင့်မို့ယခုအခါရှိဦးစွာဒီအပ္ပန္နကတုတ်ကိုအခြေခံပြီးတော့နိုင်ငံသားယောဂီများအတွက် meditation practice နဲ့ပတ်သက်ပြီးတော့ဟောပြောမှာဖြစ်ပါတယ်နမောတัสစဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓัสစနမောတัสစဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓัสစနမောတัสစဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓัสစစရကောဖော cessation of suffering the Buddha gave away the cessation of sufferingWithout the cessation of suffering, without the attainment of cessation of suffering, we cannot be peaceful. Cessation of suffering is just nirvana.Many Buddhist peoples have to practice for attainment of Nirvana. Nirvana is final liberation, final cessation of suffering. Without the struggle, we cannot attain Nirvana.Nirvana cannot be attained without a systematically effort. It needs great effort for attainment of Nirvana. How to struggle for the cessation of attainment?That is Nirvana. The Buddha explained the way in Appanaka Patipada Sutta. Appanaka Padivada means practice with sardinity or sure course. In this sutta, the Buddha explained three practices. This three practices is, the first one is Indriyesu Kota Dwarata. Indriyesu Kota Dwarata. We must guard the door of sense faculties. That is one of the important practice. The second is Bhojali Maddan Yuta. We must have moderate food. We must have moderate eating. The third one is we must have watchful practice. Jagriya Nuyoga. In this sutta, the Buddha keep meditation practice, meditation technique in four ways. How to follow the meditation practice in our daily life? If you follow these three ways, you are practiced with the sardinity. You followed your course for cessation of suffering. Appanaka patipadam patipanno. You are walking on the path which is a lead to the cessation of suffering with the certainty. Not only that, yonicha arato aswanan khayaya. You have a great effort you struggle for the way of destruction of asava. The Buddha explained by these two words, the Buddha promised you are on the right path, appanaka padivara. If you follow this way, you are on the right path. Right path. Your practice is for cessations of asava. Yonisa arato, yonicha arato asvanakya. That is the meaning. Your practice lead to the cessation of asava. That will lead to the destruction of asava. That is, the Buddha explained by this way, by this practice, you can attain final liberation. The final liberation is possible through Radha Mega and Radha Pla. In our daily life, the first important is to guard our sense faculties, because we have a sense of faculties, our sense of organs, eye, ear, nose, tongue, body and mind. Through these sense faculties, craving, hatred, delusions, always flux in. The evil, the other evils flux in. Therefore, first we must try to guard our sense faculties. You see, in daily life, we have an eye, therefore we see desirable object or undesirable object, desirable visible object, undesirable visible object. We have ear, we can listen desirable sound or undesirable sound. We have a sense nose, therefore we get desirable smell, undesirable smell. We have a sense tongue, therefore we have a taste which is desirable or undesirable. We have a sense body, therefore we touched tangible, desirable tangible object or undesirable tangible object. We have a mind, therefore we have a thought, evil or good. If we cannot guard these sense faculties, all evil state will flux into our mind. The mental impurities flux into our mind. The mental impurities influence on our mind. If the mental impurities, such as lobha, dosa, moha, esa, macharya, if it influences these impurities our mind, we cannot see what is truth. By influence of these impurities, we cannot find the way, the cessations of suffering. Therefore, this is the most important, is we must guard our sense faculties. To guard these sense faculties are not so easy for everybody, because of the most people's their mindfulness is very weak. With weak mindfulness, we cannot guard
when the sense objects come into contact into the dough, the objects influence our mind. Without the mindfulness, therefore, we cannot cut our sense faculty. To cut the sense faculties, how to practice? How to cut our sense faculties? This teaching is not the meaning. We should not look at visible object. We should not listen to sound. Not such advice. We have an ear, we have an eye, therefore we will see with our eye. Visible object. That is desirable or undesirable. Whatever may be, whenever we see the visible object desirable or undesirable with our eye, we must be mindful on the object, not to let arise craving for it. Not to let hatred arise. That is how to cut sense faculties. To clarify this, on seeing desirable visible object, there may arise craving for it. We should not let craving for this object arise. We must be mindfulness not to enter the craving, not to influence the craving our mind. That is a very important practice. That is called Indriya Sukhoda Dwarata. On seeing undesirable visible object, there may arise a hatred. Because of undesirable object, people also hate undesirable visible object. We must be mindfulness. We must be mindful not to arise hatred within us with regard to the undesirable object. In this sutta and Mahasatipatthana Sutta, the same things is given the Buddhas. The same advice is given. In Mahasatipatthana Sutta, you see, Vinaya Loki Abheja Dhammanasa. Abheja Dhammanasa. Here Abheja means craving. In other Abheja is covetousness. Here Abheja means thinking towards the object with the craving. Thinking with the craving for the object. That is a craving for desirable object. Dhammanasa means unhappiness. This unhappiness, when we see an undesirable object, for that object, within the people's hatred arises. Hatred is a dosa. Dosa is followed unhappy feeling. In this sutta, in Mahasatipatthana Sutta, not directly mentioned dosa. It's mentioned unhappy feeling, dhammanasa. Abhijja dhammanasa papaka akusala dhamma anuasaveyo. If you cannot guard your sense faculty of I faculties. Abhijja, craving for this desirable object, dhammanasa, unhappiness, dealing with undesirable object, craving for desirable object, unhappiness regarding to undesirable visible object. It arises. We must try to guard our sense faculty or eye, not to let craving for desirable object arise, not to let hatred or feeling set with the regard to the undesirable object. In this practice, mindfulness is the most important faculties. Samasati, right mindfulness. On seeing, we must be careful. On hearing, we must be careful. Or we must be mindfulness. We must be mindful. On smelling, we must be mindful. On tasting, we must be mindful. On touching, we must be mindful. On thinking, we must be mindful. Without mindfulness, on seeing, craving for it, or unhappiness with regard to the object will arise. The same way, on hearing sound, if it desirable, craving for it arise. If undesirable, feeling sad or unhappiness arise regarding to this object. So we must be mindful not to let the evil state, especially craving, lobha, hatred, dosa. If we realize the natures of the object or the natures of phenomena, by this way we can reduce our delusion, ignorance, moha also. People's own thinking on thinking also, if it desirable, craving for it arises. If undesirable, hatred or unhappiness arises. We must be mindful not to arise such a lobha and dosa. If we have mindfulness, knowledge is followed. Sati sampajanya. Mindfulness leads to knowledge. Knowledge without mindfulness, no knowledge can arise. Therefore, nahi sati virhita panya nama ati. There is no wisdom, no knowledge, which is without mindfulness. Therefore, mindfulness helps the arising of knowledge. We must have mindfulness and comprehension or knowledge. The Buddha used this term sati sampajanya. Sati is mindfulness. Sampajanya, comprehension or understanding or knowledge or wisdom. These two phenomena in meditation practice are very important. These two phenomena have different functions. Sati's function is just mindful. Just mindfulness is a function of sati. But the sati cannot understand. Just mindful the object. But it cannot realize the natures of the object. To realize the natures of the objects, the functions of knowledge. These two phenomena must work together. Studies make mindful the object, knowledge penetrate the nature. That is a joint venture. Unitedly work for an object. Without a sati sampajanya, it is impossible to guard sense faculties. Indriye sukota dwara. If we cannot guard sense faculties, they will influence mental impurities, lobha, dosa, moha, etc. They will influence our mind. They make polluted our mind. They sullied our mind. With the impure mind, we cannot understand. It make understand weak. With a weak understanding, we cannot penetrate the natures of the object. Therefore, to cut sense of faculty is important practice. Therefore, in this sutta, the Buddha taught us, you must have Indriye sukota dwara, the quality to cut the sense faculties. By this way, we can apply the flux of asava into our mind. Then the second is bhojane matinyuta. One must moderate in eating or taking meal. That is also important because of without the food, nobody can sustain their life and body. It is important the daily food. For meditation practice also, food is necessary. For sustain of our life, also food important. Food is necessary, but there are some impurities dealing with the food. The most serious evil is rasa tanha, craving for taste. Rasa tanha is the worst evil for living beings. Therefore, to reduce or to remove rasa tanha, we must consider with the knowledge. The Buddha this keepeth the way. How to reduce rasa tanha, or how to remove the rasa tanha in your daily food? Bhojani matan yuta, moderate in food or moderate in eating. Whenever take a meal, you must consider why you are eating or why you are taking meal. You must consider correct ways. How to consider? First, you must consider for the purpose of taking meat, for the purpose of taking meal. Why you take meat? Why you are necessary to have a food? If you cannot consider the purpose, craving easily influences your mind regarding to the food. Therefore, in correct way, you must consider why are you taking meal? The Buddha gave the first. You should not purpose for eating, for taking food. The food, you should not take the food for the sport or for playing. You should not eat food for playing. You should not eat. You should not eat for intelligence. You should not eat for personal charm. You should not eat your food for adornment. This is, you should not keep the aim for daily food. Neva tawaya na mataya na mantanaya na vipusanaya. For that purpose, you should not take meat. If you take meat for such a purpose, that is, your practice will be wrong. Therefore, deeply consider. So what for purpose you take me? Imasa kayasa titiya. For sustain this body. Without the food, we cannot sustain our bodies. Therefore, just for sustain the bodies, we must eat. Yapanaya. To make the body comfortable. Without meat, we will be hungry. If we are hungry, we cannot concentrate. If we cannot concentrate, we cannot have a right understanding. Therefore, to remove hunger, food is necessary. So, you must consider these, the need of food. Therefore, I take food for being comfortable of the bodies. Vihesuparatiya. If you have not food, you may be tired. Therefore, to remove tiredness or to remove suffering, then another purpose is brahmacharya nogahaya. You need for food, you need your food for holy practice or noble practice, brahmacharya. Noble practice, a four noble path, to follow a four noble path. So for these purpose, we must take our daily food. After that, you must be careful dealing with the food. By taking meat, we must be careful to remove the old disease. What is the old disease? Without the food, we are hungry. Hunger is a kind of disease. To remove hunger, that is, iti purananja vedanam patihankhami. Again, remove all disease, all discomfortability. Na vancha vedanam na upadesami. By taking me, we should not cause to arise new disease. That is, must be careful. New disease, some people, by impasuyen or rasatana, they eat more and more. They eat more and more. Therefore, new disease come into being. Some people, even the food is unhealthy or disagree with his body, but they cannot abide, they take this food, new disease come into being. Therefore, whatever food disagree with us, we must not take such a food. We must abide which is a disagree with us. The Buddha said, after eating, after taking meal, we must be comfortable for practice meditation. So, that is also great help of meditation practice. Therefore, there is also need to follow this way. The Buddha gave this one as a second. Bhojane matanyuta. That is an important practice. If you not follow this practice, your meditation practice, maybe there is a lot of disturbance to attain enlightenment. If you not moderate in food, you may have the problems. That is obstacle for meditation practice. Therefore, that is also included in meditation practice. That is a kind of struggle for destruction of the cessations of suffering. The next one is Jagriya Nuyoga. That is meditation timetable. Timetable of meditation the Buddha gave. Meditation practice timetable. According to this sutta, you must meditate the whole days. You must practice meditation the whole days. The Buddha kept Divasan. Chankamena Nisachaya Avaraniyehi Dhammehi Chaitam Prisoreti. Divasan is by day. Chankamena, walking up and down. Walking meditation practice. Nisachaya, sitting, by sitting. Avaraniyehi Dhammehi Chaitam process. You wash away the mental impurities. Generally, the Buddha is explaining a meditation practice. Because of in detail, the Buddha explained in Mahasatipatthana Sutta, meditation object, Kaya, Vedana, Chitta, Dhamma. Accordingly, we must do. By day, walking, you must purify your mind. You removed your mental impurities. What is mental impurities? Especially mental impurities are nivarana, hindrances, kamachanda, vyabhara, desire for sensual pleasure, kamachanda, vyabhara, hatred. Uddhacha, kokocha, mental restlessness and remorse, tinamita, mental tiredness and physical tiredness or sloth and torpor, vichikicchas, doubt. These are mental impurities. The other evil states are also mental impurities. By day, walking, sitting, you must try to remove these mental impurities. That is meditation practice. The Buddha gave a general purpose, general practice here. When the day has gone, night come into being. The Buddha gave us night, you should be divided into three according to watch. Pratamayama, first watch. Majjhimayama, middle watch. Pachimayama, last watch. So you must divide the night into three. The first watch, if the night is composed of the 8 hours, composed of 12 hours, you must divide exactly 4 hours each. 4 hours each. First watch, 4 hours. Middle watch, 4 hours. Last watch, 4 hours. The Buddha advised, as a day, you must follow the first watch, the whole first watch, 4 hours. Walking, sitting, you must try to purify your mind. In the last watch also, you must try to purify your mind. 8 hours at night, you must follow meditation practice. the 4 hours meditation practice and 4 hours watch, metal watch, and metal watch, it is a need to take a rest. It's a need to take a rest, 4 hours. The midnight, middle, the mid watch at 4 hours. You must lie down. You must lie down on right side. So how to lie down the Buddha gave in this suttas, in other suttas also. Meditators, how to sleep, how to lie down to take a rest. Dakinina pasena. Dakinina pasena seyang kapeti. Must lie down to sleep, right side, on its right side. Not the left side, right side. Padi pada acharaya. Must place the right foot on right leg on the left foot, a little wide, not to touch anchor to anchor. Then you must keep your wake up time. Uttana sanya manasikatva. You must determine before you sleep, I must be wake up, or I must be rise up after 4 hours. Uttana sanya manasikatva. Systematically going to bed. According to your determination, for 4 hours, take a rest by sleeping. You must rise up earlier and follow meditation practice in the last watch also. That is a meditation timetable. That is called Jagriya Nu Yoga. Watchful practice. This watchful practice lead to the cessation of suffering. That is the way, the destructions of, that is the way of destructions of asava. According to this sutta, the Buddha gave 3 practices. Number 1, Indriye Sukodato Arata. With mindfulness or with the knowledge, you must guard your sense faculties not to let craving, hatred, and other impurities. The second, Bhojane Matanyuta, to remove rasatana and unnecessary uncomfortabilities. Number 3, Jagriya Nu Yoga, meditation practice, timetable for meditation practice, the whole days. If you followed it this way, whatever your techniques may be, the Buddha explained in detail in Mahasatipatthana Sutta and other suttas. Accordingly, you must follow this meditation practice. The most important is to remove the impurities. Your standards will remain on the movement of removing of the impurities, mental impurities. When mental impurities decrease, and when removed all kind of impurities, your knowledge will be brighter and brighter. Your understanding will be clearer and clearer. When your understanding is strong enough, you will attain, you will see the cessations of suffering. That is the final liberation, is Nirvana. Therefore, all yogis, according to the Abhanaka Sutta, may all yogis follow according to Abhanaka Sutta, that you are path to liberation. That is a struggle for destruction of cessation, or struggle for the cessations of suffering. Let me conclude my Dhamma talk in English by saying my wish. May you all attain Nirvana. May you all be happiness. English Bhadane, hope you already struggle for cessations of suffering. Yamalu Piambido, do you hope you are? Doka Sotayi Chubanje. เสียดุขะอสงไตยจุบันเจดิเสียดุขะอสงไตยจุบันเจกูมังกันเนนิสนิอนิเนยัสสะพยากะอัปปันนกะตุ้มมาฮ้อทาราชิดิอัปปันนกะตุ้มกูอิงกุตระนิเกติกะนิบะปาลีมามะตันตินทาบาระอัปปันนกะปฏิปราสุรา เตชาเดจิตสินตะคู่บะเบอะตั่วเตชาละแลลุซินทุกข์อสงตัพพุอะตั่วเตชาเดนิพพานกูเมมอปิพุอะตั่วดีอัจฉะหาเตชาเดลุซอมะล้วยฉ่อหน่ายเดอัจฉะอัปปันนกะปฏิปทาดีลั้นตันช่อยินเตชาบ่าวยောက်เมซุเรลั้นกูยัสสะพะยะญ่อนนา เอมาตริปรันตุมาแล้วเว้ยญัสสะพะยาลั้นแม้ขึ้นไปล่ะชอบผู้ยาก็กดตาออกมาดีมาแล้วเว้ยดีนิพพานตัวผู้จิตสินตะคู่ญัสสะพะยาเตชาเรอามะขันธาอัปปันนกะล้วยๆฉ่อๆไม่ผิดผู้เตชาเรลั้นเนี่ยดีลั้นอ่ะชอบลงสิเตชาบ้างยောက်มั้ยหรือสรว่าอัปปันนกะปฏิปทาหรือสวยทีเออเตชาเรลั้นสรชอบผู้ยาด้วย
ဒီကြရဲလမ်းကရှောက်တော့ဘာတွေအကျိုးကျေးဇူးရမှာတော့ဆိုတော့ယောနိစာအရထောအာသဝနံခရယာအာသဝတရားတွေကုံဆုံးမှုအတွက်လည်းပဲမှန်ကန်တဲ့ခြင်းစဉ်တရားဖြစ်တယ်အာသဝတရားကုံနေဆိုတာရတ္တမဲ့ရတ္တဖို့ရမှာကုံတာအလုံးသိတဲ့တိုင်အာသဝလို့နာမည်နဲ့ပေးထားတဲ့တရားအသုံးမျိုးရှိတယ်လောဘရဲ့ဒိဋ္ဌိရဲ့ โมหะဒီအာသဝတရားတွေဟာမကုံသေးတဲ့မြတ်နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဆိုတာအမှန်တမ်းခဲလောဘဒိဋ္ဌိမောဟဆိုတဲ့အာသဝတရားတွေဒီအာသဝတရားတွေဟာအာယုန်နဲ့စိတ်နဲ့ဆုံတိုင်းဆုံတိုင်းတတိနဲ့
ပညာနဲ့မတားနိုင်ဘူးဆိုရင်အသွာတရားတွေဟာအမြဲတမ်းစီးဝင်နေတယ်ဒါကြောင့်မလို့အသွာဆိုတာစီးဝင်ခြင်းဆိုတဲ့အဓိပ္ပာယ်နဲ့လေဟောတယ်ဖလက်စ်အန်ဆိုတာအမြဲတမ်းစီးဝင်လာတယ်သူတို့ရဲ့နေပယ်ကလည်းအလွန်ကျယ်တယ်တရဝါရှိတဲ့နေရာတိုင်းလို့လို့တတလောကကြီးတစ်ခုလုံးကိုစီးဝင်တယ်အဲ့လိုစီးဝင်တဲ့နေရာမှာကြိ မျက်စိကမြင်ပြီးတော့လဲစီးဝင်လို့ရတယ်နားကကြားပြီးတော့လဲစီးဝင်လို့ရတယ်နှာခေါင်းကရှူတဲ့ခံမှာလဲစီးဝင်လာနိုင်တယ်လျှာကနေအရသာခံတဲ့ခံမှာလဲစီးဝင်လာတယ်ခန္ဓာကိုယ်ကနေပြီးတော့ထိတွေ့တဲ့ဖုတ္တဘာယုန်နဲ့ထိတွေ့တဲ့ခံမှာလဲစီးဝင်တယ်အေးစိတ်ထဲကနေပြီးတော့အာယုန်တွေကိုစိတ်ကူးနေတာနဲ့လည်းပဲစီးဝင်လာနိုင်တယ်လို့ဆိုတော့ ဒေါရ၆ပါးကနေပြီးအာယုန်တွေနဲ့ဆက်သွယ်လာတဲ့ဆက်သွယ်လာတဲ့တတိတံစဉ္ညာမရှိဘူးဆိုရင်ဒီအာသဝတရားတွေကစီးဝင်လာတယ်။ဒါကြောင့်မို့အာသဝတရားတွေကိုစီးဝင်နေတတ်တဲ့သဘာဝတရားဆိုမပြတ်စီးဝင်နေတယ်။လျှက်စစ်မြေကျိုးထဲမှာ electricity ဆိုလျှက်စစ်ဓာတ်တွေစီးဝင်နေတယ်လို့အာသဝတတ်တွေဟာလူတွေရဲ့တဏ္ဍာမှာစီးဝင်နေတယ်။ နောက်တစ်ခုကဒီလိုစီးဝင်နေတာဘယ်တော့မှစီးဝင်တာလဲလို့ဆိုတော့အတိုင်းစားမရှိအလွန်ကြာညောင်းတဲ့အနေထားကနေစီးဝင်လာတာမဟုတ်လူတွေရဲ့တဏ္ဍာမှာအနေထိုင်နေတယ်အလင်းရနေတယ်ထက်ကနေရှိသူကအရင်လာတော့မှာပဲလာသည့်အတွက်ကြောင့်တတ္တဝါတွေမှာစိတ်အခြေအနေမှန်ကိုမရဘဲနဲ့ ရှင်ဘုဒ္ဓတဲ့သဘာဝတွေတရားတွေကိုဖြစ်ပေါ်စေတတ်တယ်။ဒါကြောင့်မို့လို့အာသဝဆိုတာအယက်နဲ့တူတယ်လို့ပြောတာ။အဲ့တော့အဲ့ဒီသဘောနဲ့အာသဝတရားတွေဟာတတ္တဝါတွေရဲ့တဏ္ဍာမှာဖြစ်ပေါ်နေတယ်စီးဝင်နေဆိုတာဖြစ်ပေါ်နေတာကိုပြောတာ။အဲ့သူ့ရဲ့နေရာလည်းပဲအမတန်ချဲတယ်။ဘယ်ထိအောင်လိုက်တာတုံးလို့ဆိုရင်ဝိပဿနာတရားကျင့်ကြံကြိုးကိုအားထုတ်လို့ ဟိုသင်္ခါရုပ္ပက္ခညာအဆင့်ရင့်ပြီးတော့မက်ကူကနေခုတ္တပုထီအောင်သူရဲ့နေရာလဲအမတန်မှကျယ်ဝန်းနေပုံအဲ့ဒီထီအောင်သူကစီးဝင်လာတတ်တယ်လို့ဒီလိုဆိုတာဒါကြောင့်မလို့ဒီအတ္တဝတရားတွေကုံဆုံးဖို့ဆိုတာနောက်ဆုံးမှာရတ္တမေရတ္တမေနဲ့ပါပဲဒါတွေအားလုံးဖယ်ရှားပြလို့ရတယ်ကာမတဝ ဒိဋ္ဌာဘဝတဝဒိဋ္ဌာတဝအဝိစ္ဆာတဝလို့အာတဝတရား၄ပါးကာမတဝနဲ့ဘဝတဝဆိုတာလောဘကိုပဲပြောတာဒိဋ္ဌာတဝဆိုတာဒိဋ္ဌိသောတပတ္တိမေရရင်တော့ဒီအမြင်နဲ့ပတ်သက်ပြီးတော့စီးဝင်လာတဲ့အာတဝအယတ္တံတဝပဲပေါ့အေးဂျန်နဲ့ကာမတဝတို့ဆိုတာကဒီအနာဂံ မိမဲ့ရလိုက်တာနဲ့တပြိုင်နဲ့ကာမတဝစီးရင်မှုကိုယက်တံပြင်လို့ရတယ်ဘဝတဝနဲ့အဝိဇ္ဇာတဝကြတော့အရတ္တမဲ့နဲ့မှစီးဝင်မှုကိုပိတ်ဆို့လို့ရတယ်တဲ့ဒါကြောင့်မလို့ဒီအတ္တဝတရားတွေကုံဆုံးမှုဟာအမတန်မှအရေးကြီးတယ်အတ္တဝတရားတွေမကုံမချင်းမကုံမခန်းမချင်းဒီဒုက္ခဆိုတာလည်းပဲယက်တံတော့မှာမဟုတ်ဘူးဒါကြောင့်မို့ ဒုက္ခအဆုံးတတ်ရေးအတွက်ဒီအတ္တဝါတွေချုပ်ငြိမ်းမှုဟာအမတန်မှအရေးပေးအရေးကြီးတယ်လို့ဒီသုတ္တမထေရလို့ခေါ်တာအဲ့ဒါလို့အရေးကြီးတဲ့အတ္တဝါတရားတွေကိုဖယ်ရှားပြဖို့ရအတွက်ကျင့်စဉ်၃မျိုးဒီမှာပေးတာနံပါတ်၁ကအိန္ဒြိယေတုခௌဒ္ဒထွာရတ္တဒီအတ္တဝါတရားတွေပိတ်ဆို့ရေးကုံဆုံးရေးဆင်းရဲဒုက္ခအဆုံးတတ်ဖို့ကြိုးပမ်းချက်အနေနဲ့ နံပါတ်၁ကဘာအရေးကြီးလဲလို့ဆိုရင်ယသိနန္နာလျာကိုစိတ်လို့ဆိုတဲ့ဒီဓာရ၆ပါးကဒီဓာရ၆ပါးကိုလုံယုံအောင်ထိန်းသိမ်းဆောက်ရှောက်ဖို့လိုတယ်။ဘာဖြစ်လို့တော့ဆိုရင်အကုသိုလ်တွေဖြစ်လာသမျှဟောဒီဓာရ၆ပါးကဒီတကားပေါက်ကဝင်လာတယ်လို့ပြောအောင်ပေါ့။ဒါကတင်စားပြောတဲ့စကားဝင်လာတယ်ဆိုတာဒီတကားပေါက်တွေကဝင်လာတာ အဲ့တော့ဒီတကားပေါက်တွေမပိတ်နိုင်ဘူးဆိုလို့ရှိရင်တော့ခုနပြောတဲ့လောဘတွေဒေါသတွေမောဟတွေမာနတွေဆိုတဲ့စိတ်ရဲ့အညစ်အကြေးတွေဟာဝ when you are bitter, no money, mave, go say good, no money, mave. So, as a yes, in a mene kama, Nidasia, I am Yenashide, Manidasia, I am Yenashide, Nidasia, I am Yelita, Nedivine, Lova Surapsella, Manidasia, I am Yelita, Toda Surapsella, oh, Lova, Toda, Tariha, Yelite, Boma, Chibido. ตามยัสสิกะณีပြီးတော့လောဘတွေဒေါသတွေစီးဝင်လာတယ်လို့ဒီလိုပြောတာပေါ့အဲ့ဒါတွေမဝင်ရအောင်ယัสစီဆိုတဲ့တကားပေါ့မှာဒီတတိနဲ့တမ္စဉ္ညနဲ့ထိမ့်သိမ့်ပြီးတော့တတိဒီဟုသောအဆောင်ရှောက်ဖြင့်ဆောင်ရှောက်ထားဖို့လိုတယ်ဒါကိုပဲစက်ခုံတရေကိုထိမ့်သိမ့်ဆောင်ရှောက်တယ်လို့ပြောတာမြင်တဲ့နေရာမှာလောဘမဖြစ်အောင်နေရာမယ်ဒေါသမဖြစ်အောင်နေရာမယ်လောဘဒေါသဆိုတာအဓိကနှစ်ခုကိုပြောတာ မြင်ပြီးတဲ့နောက်မှာလူတွေကလောဘဒေါသတွေဖြစ်တာမဟုတ်ဘူးလောဘဒေါသရဲ့နောက်ဆက်တွဲဖြစ်တဲ့မာမနာတွေတို့အိတ်သားတို့မစ္စရိယာတို့ဆိုတာဒီအကုသိုလ်တရားတွေဟာအစုံဝင်လာတာတခုပြီးတခုတခုပြီးတခုဆင်းဆက်မပြတ်အဲ့ဒီလိုဝင်ရောက်နေတာတဲ့အဲ့ဒါတွေမဖြစ်အောင်ထိမ့်သိမ့်ဆောက်ရှောက်ထားမယ်အိန္ဒြေတွေကိုဒါတော်ရတာယသိနန္ဒတရားကိုစိတ်လို့ဆိုတဲ့အိန္ဒြေ 6 ပါးတကားကိုလုံညုံအောင်ထိမ့်သိမ့်ဆောက်ရှောက်ဘူးဘယ်သူနဲ့ထိမ့်သိမ့်ဆောက်ရှောက်အောင်မလုပ်ဆိုတတိနဲ့ပဲထိမ့်သိမ့်ဆောက်ရှောက်အောင်မယ် ဒီမိုင်းဖူးနက်စ်ဆိုတဲ့တတိဟာအမြဲတမ်းအရေးကြီးတယ်လို့အဲ့ဒါလို့ထိမ့်သိမ့်ဆောက်ရှောက်လို့ရှင်အာယုန်နေနဲ့တွေ့ပြီးတော့ဝင်လာစရာအကြောင်းဟာနည်းသွားတယ်အဲ့ဒီထဲမှာဒီထဲမှာအပါဝင်ဖြစ်လင့်ကစားဒုတိယအနေနဲ့မြတ်စွာဘုရားကဘောဇနေမတ္တညုတာဆိုတာထပ်ပြီးတော့ဟောတယ်ဒါပြီးလို့ဟောတော့ဆိုလို့ရှင်ကြည့်မျက်စိနန်းနာလျာကိုစိတ် ဆိုတဲ့အထဲမှာပို့ပြီးတော့ဆိုးတဲ့အရာတစ်ခုကမျက်စိနဲ့နားတယ်မကပို့ဆိုးတာကဒီလျှာနဲ့ပတ်သက်လာတဲ့ဟာပို့ဆိုးတယ်ပို့ဆိုးလာတယ်ဘာဖြစ်လို့တော့ဆိုလူတွေဟာမကြည့်ပဲနေလို့ရာကောင်းရနိုင်တယ်နားမထောင်ပဲနေလို့ရာကောင်းရနိုင်တယ်မစားပဲနေလို့ကမရဘူးမရသည့်အတွက်ကြောင့်စားမှုနဲ့ပတ်သက်လာလို့ရှိရင်ဒီ ရတ္တတနာဆိုတာလွှမ်းမိုးရောက်ရှိလာနိုင်တယ်ပေါ့ဒါကြောင့်မို့လို့ဒီဒုတိယအချက်ကိုအလေးပေးပြီးတော့မြတ်စွာဘုရားကအိန္ဒြေယသူဂௌတ္တဒေါရတာထဲမှာလည်းပဲဒီမှာပါပြီးသားဖြစ်တယ်ပေါ့လျှာဖြင့်အယတာကိုသိတဲ့အခါမှာလောဘမဖြစ်အောင်ထိန်းရမယ်ဒေါသမဖြစ်အောင်ထိန်းရမယ်ဆိုတဲ့အနေနဲ့ပါတယ်ပေါ့ဟောအဲ့ဒီဟာကိုပဲထက်ချက်ပြီးတော့ဘောဇနေမတ္တညုတာတဲ့ အစာဟာရစားတဲ့အခါမှာအတိုင်းတာတစ်ခုအနေနဲ့သိရမယ်လို့ဆိုတာအတိုင်းတာသိတယ်ဆိုတာအလွန်အကျွံမစားနဲ့ဆိုတဲ့အဓိပ္ပာယ်လည်းရတယ်ကိုယ်နဲ့တင့်လျော်အောင်စားဆိုတဲ့အဓိပ္ပာယ်လည်းရတယ်နောက်တစ်ခုကတဏ္ဍာရာကမဖြစ်အောင်စားဆိုတဲ့အဓိပ္ပာယ်လည်းရတယ်ပေါ့တိုင်းတာတစ်ခုပြီးတော့ကန့်တတ်ထားတဲ့အတိုင်းတာလေးတစ်ခုဆိုတာလောကလူတွေကအစာစားတဲ့အခါမှာ တကယ်မူလရည်ရွယ်ချက်ဆိုတဲ့ကန့်တတ်ထားတဲ့အပေါ်မှာကြောကုန်တယ်ကြည့်ဒီစားတယ်ဆိုတာအဓိကရည်ရွယ်ချက်ကဘာလို့ဆိုရင်စားမအသက်ရှင်မှာမှုစားရတယ်ဒါအဓိကရည်ရွယ်ချက်ပဲစားမခန္ဓာကိုယ်ဟာယက်တည်နိုင်တယ်ဒါအဓိကရည်ရွယ်ချက်ကြီးပဲအဲ့ဒီ main purpose ကိုကြော်ပြီးတော့ဘာလို့စားကျင်တာတုံးဆိုအေးပျော်မြူးဖို့စားကျင်တယ်နော်ဟို ခန္ဓာကိုယ်လှအောင်စားခြင်းနဲ့အရေးအစင်းတောက်ပလအောင်စားခြင်းနဲ့ဆိုရဲဟိုမထအပ်တဲ့ကြီးရဲ့ချက်တွေကဝင်လာတယ်ပေါ့အဝုဝတ္တလိုပဲအဝုထာလူတွေဟာအချက်လုံဖို့နဲ့ရာသီဥရုဒံကာွယ်ဖို့ဝတ်ထားမူလာကသို့သောနောက်ပိုင်းကျတော့အဲဒီအစင်လေးကငါနဲ့တဲ့တယ်ဒီအစင်လေးကငါနဲ့မသိမ့်ဘူးဆိုပြီးတော့လှအောင်ဝတ်တဲ့အစင်ရောက်လာတယ်ပေါ့အဲ့ဒါလိုပဲစားတာဟာမူလအဓိကရည်ရွယ်ချက်ကိုကြ tuyến ngài về xa đây cũng biết sao vậy nếu anh đâu à thì nhiều lúc biểu ba cái giá vụ số này vừa chân em xa này na mà ta mama na đi chơi mua vụ à em bà đi bia vụ số này mama na đi chơi mua vụ đôi mà xa này vui vụ tận nã thì khán đã có số bia vụ số này mà xa này mang đến nã là ông bà ông số này vừa chân em xa này Sare kama, you get tire maga. Imada kaya da, tikana go, tidambu, dre. Shabana, tikana go yiha. Oh, yam yatarane, di, deshimu, dre. We hindu baradi, mepa, messiah lushin, pimansi and ilime, edi pimansi and muri, bepshawfu, dre. Pyamasaria no kaya, yado chingu, chenangu, dre, sude. Di mangane, you get lee and a saya melus. ถ้ามัดเต็นอยู่เว้ยปิงกูได้ด่าตะคู่ได้ตีด่าดิได้ตีชิมผิดบาจูสิแลเลยสรุปရှင်ราตตนาโอ้เผ่ขวาท้าพี่တော့ตะแกอเสมาซาจิ๋นเว้ยยื้อเจ็ดถ้าจ่องถ้างาซ่าได้สรุปกูตีบ่โลอัดเด้เลยสรุปอย่างฮอดเออดิบอสนี่มัดเต็นอยู่สรุปดูได้ดูได้ด้วยอมตะว่าอเยจิดิบาเปิ้ลโลดงสรุปရှင် ဒီအစာစားခြင်းကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကအများကြီးပဲကမ္မထာအထုတ်ဖို့အတွက်เนาะအစာတွေလိုအပ်တည်တဲ့ပူစားလိုက်လို့ရှင်လူတွေအားအိမ်ငိုက်လာတယ်ကမ္မထာအမထုတ်နိုင်ဘူးဒီအနေထားတွေဆင်းရဲလာတယ်ဟောပြင်းလာတယ်အိမ်ငိုက်လာတယ်ဒါမျိုးတွေဖြစ်လာထိနာမိတာကိုဖိတ်ခေါ်လာတယ်ကမ္မထာအထုတ်ဖို့အတွက်အနှောင့်အယှက်ဖြစ်လာတယ်အလွန်အကျွံစားခြင်းကြောင့် Yoga with an ari yala nine. That's a mulu. Yes, of ya, sasare come. A dinda, ganta de kuni. You a jet, mamanganga saam, eh? Now by my hot ala puma. Iti pura nesa, weirin and petti hingami, no winsa weirin and now by tetami. Yadara sa me poe the di, and now is at dasa. Padu we are rosa, sore. You a jet lady. Sabi de nao maare. Masaging up chiponi de yoga de le piausi yame. Sajin yon le yoga de miasi yamu. Kanagua sala di dreja. No nine gaine, dia to nine, and eight time you yon dame. Daddy maga u sala di dreja. D rather than our memories of a bit de le mepite a piema. De adama ato voya dre. Luegu dame, a toku pua. Ahara tapaya sura. The Emadama Kamata do de Gama, Tauku, Chessi. We've been at Tapaya Chete, Saharao, Salia Lushi, eh? Sakalia, Nyanjala, Nyanjano, Tamadi, Lulaku ne Yala, Tamadi, Lulaku ne Yama, Yatabuda, Yanadana, Mamanganga, Dimi, Busura, Pilla, Nine, Dilusulu. Tajamulu, Sasajeha, Tauku. Chitalu, now Shadil, Yasu of Shalu, Yasu of Ya, T. Pretisco, T. Totama Tebido, Lane Tahor. Zagria, New Yorka, Lusurado. Kamata Atofu, a change they are paid at the Bobube, Yasu of Ya, Kamata Atofu, a change they are. Below Ato Amadon Solution, Nema saying, a change are other loot than ego. Senya shall like, tie like, Senya shall like, tie like. Kana, maybe you say Tema Chipola nine Akudu, Nijiri, the Niverna diari, Koseka, Kose Tema, Pomala, the Tanshin Yamet, Da, Barbiora, Ronosro, Tamadi, two round illusion, Konaga Biore, Akudu is a Wemala, Tamadi, two down Jimshi, Tamadi, two down Kaina, Tamadi, two down Jimshi, Akudu, Nijiri, Wemala. Tavawadiya mangu dini jemshin aguduriya pshimalahu. Eri pshimala jendi bine, seye anye jiri gu phesha pya ni jen, seye gu pshusen on lo ni jen mepshin de. Oh, nya vain jaro, nya akha gu tong bain bain lai de, patama yaane, misima yaane, pisima yaane, lo so biro. Nene nya, sanana yi si ta lai de akha jaro, nya sanana yi gu, တချိန်တချိန်ကိုလေးနာရီစီခွဲလိုက်တဲ့အခါမှာပထမယံမှာ၄နာရီမစ္စည်းမယံမှာ၄နာရီပစ္စည်းမယံမှာ၄နာရီလို့ဆိုပြီးတော့ကမ္မထာအထုတ်တဲ့အချိန်ညပိုင်းကိုပိုင်း၃ပိုင်းပေးပြီးတော့ရက်စွာဘုရားပထမယံမှာတဲ့နေ့မှာအထုတ်တယ်လို့ပဲစဉ္ညာလျှောက်ပြီးတော့အထုတ်မယ်ထိုင်ပြီးတော့အထုတ်မယ်သမထချင်းစဉ်ဖြစ်စေဝိပဿနာချင်းစဉ်ဖြစ်စေစိတ်ရဲ့အငြိအကျေးတွေကိုဖယ်ရှားပြစ်နေရမယ်မဝင်အောင် sanan lena yi yau de khan jar de khana go so ra di အနာယူရမယ်အချိန်ကလေးအတွက်ချိန်ပေးဖို့လိုအပ်တာလေဒါကြောင့်မို့လို့အဲ့ဒီအချိန်မှာအိတ်ဆက်နားနေဖို့ဆိုပြီးတော့အချိန်ပေးတယ်မစ္စည်းမယံမှာအိတ်ဆက်နားနေပါတဲ့အဲ့လိုနားနေတဲ့အခါမှာအိတ်တဲ့အခါမှာဘယ်လိုအိတ်ရမလဲလို့ဆိုရင်လက်ရဘက်ကိုစောင်းပြီးတော့လက်ဝဲချီတော့နဲ့လက်ရချီတော့နှစ်ခုကိုထပ်တဲ့အခါမှာချီမျက်စိချင်း ตัวที่นี่รู้สิงห์นาจิมหุผิดตัดเดะถ้าจังหมดฉีดออกก็เตะเรจีนักขุไม่ทับแค่เนี่ยขัดล้วยๆเลยท้าบาลุดิรู้สึกเลยเออไอ้ปုံสันอันใดอคุชวยตาละยองพญาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤาฤ ူကိုတည်တည်ချာချာစနစ်တကျပြတာပဲအဲ့ဒါလို့မအိပ်ဆက်ဘူးဆိုလို့ရှိရင်သူကဒီလက်ရနန်တောင်းမှာထားပြီးတော့အိပ်ဆက်တဲ့နီးစနစ်ဟာတကယ်သူတော်စင်နေအိပ်ဆက်တာမဟုတ်ဒီနီးနဲ့အိပ်ဆက်မှုမလုပ်ဘူးဆိုလို့ရှိရင်ဒါသူတော်စင်တွေရဲ့အကျင့်ပြတ်တယ်လို့ရှိတယ်ပေါ့ကာမဂုဏ်အာယုန်ခံစားတဲ့ပုံစံတွေကြတော့လက်ဝဲဘက်စောင်းအိပ်လေးရှိတယ်တဲ့အဲ့တော့ကာမဂုဏ်အာယုန်တွေမခံစားတဲ့ပုံစံကြတော့လက်ရဘက်မှာစောင်းအိပ်တယ်ဆိုအဲ့တော့လက်ရလက်ဝဲဘက်ဆိုတာနှလုံးရှိတာအခုခေတ်အနေနဲ့ကြည့်မယ်ဆိုရင်အဲ့တော့နှလုံးကိုဖိအိပ်တဲ့အိပ်နီးကားမအိပ်ဘဲနဲ့နော်ဒီလက်ရဘက်ကိုစောင်းအိပ်မယ်ဆိုရင်နှလုံးကလည်းလွတ်လွတ်ကျွတ်ကျွတ်ပုံမှာရှိနေသည်အတွက်ကြောင့်ကျမရေးအတွက်ပိုကောင်းတယ်လို့ပြောခြင်းလဲပြောလို့ရတာပေါ့အဲ့ဒါလို့လက်ရဘက်မှာစောင်းပြီးတော့အိပ်တဲ့အခါမှာမအိပ်မီမှာ तू က determination တစ်ခုလုပ်ရမယ်ဥဌာဏတင်ညာမနတိကတ္တဝါဆိုစိတ်ထဲမှာဘယ်ချိန်ဆိုရင်ထမယ်ဆိုတဲ့သင်္ကေတလေးတစ်ခုလုပ်ထားစိတ်ထဲမှာဆုံးဖြတ်ချက်ကလေးပို့လို့ရမယ်အဲ့ဒါလုပ်ဖို့လိုတယ်အဲ့ဒါလုပ်ပြီးတဲ့အခါမှာအဲ့ဒီနိုးလာတာနဲ့တပြိုင်နက်ထဖို့လိုအပ်တယ်အလုံးလေးချင်းကြည့်မယ်ဆိုလို့ရှိရင်ဥပမာမယ်မနဲ့လေးနိုင်ထမယ်ဆိုရင်လေးနိုင်ဆိုရင်နိုးလာချက်ချင်းထအဲ့ဒီလေးချင်းကလှုပ်ထားလို့ရှိရင်လေးနိုင်မှာနှိုးဆက်ချစရာလည်းမလိုဘူးတကယ်လေးနိုင်ထိုးရင်ဟောနိုးတော့တာပဲသူကအဲ့ဒါမျိုးဥထာဏတင်ညာလှုပ်ပြီးတော့အိပ်ဆက်ရမယ်လို့ရသော်ပြားကထိုးအိပ်ဆက်ပြီးတဲ့အခါနောက်ဆုံးရန်အတွက်လည်းပဲထိုးတူပဲထပြီးတော့လမ်းလျှောက်မယ်ထိုင်မယ်ထိုင်ပြီးတော့និဝရဏတရားတွေစိတ်ရဲ့အညစ်အကြေးတွေကင်းအောင်တမာရီကျင့်စဉ်ဝိပဿနာကျင့်စဉ်ဒီလိုကျင့်ကြံကြိုးကိုအထုတ်မယ်လို့အဲ့ဒီ3ရက်ဒီစီကံချက်3မျိုးဒီ practice 3မျိုးနဲ့ကျင့်ကြံကြိုးကိုအထုတ်သွားမယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့အထုတ်မှုဟာတကယ့်ကိုမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်နေတဲ့အထုတ်မှုပါတဲ့အပ္ပန္နကပဋိပဒါမှန်ကန်ယုံနေမှာဘူးနောက်ဆုံးမှာအာသောတရားတွေလုံးဝကုံဆုံးသွားနိုင်တဲ့အနေအထားတစ်ခုအတွက်ကြိုးပမ်းအထောက်အမှုလည်းဖြစ်တယ်။ဒါဆိုလိုတာကနောက်ဆုံးမှာရတ္တမေရတ္တဖူညာထိအောင်ရနိုင်တယ်လို့မြတ်စွာဘုရားကဒီတုတ်တံမှာဟောတာဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့သည်အပ္ပန္နကတုတ်လာခြင်းစဉ်အတိုင်းခြင်းကြံကြိုးကုပ်အထောက်ပြီးတကားလားမိမိတို့ရဲ့နေ့စဉ်ဘဝမှာဆင်းရဲဒုက္ခပေးနေတဲ့ဇာတိဒုက္ခစရာဒုက္ခဗျာတိဒုက္ခမရဏဒုက္ခလို့ဆိုရယ်တန်တရားဝဆင်းရဲမှာကျုံနေရတဲ့ထိုဒုက္ခတွေအဆုံးသတ်ဖို့အတွက်အခုလမ်းစဉ်3ရက်ဟာတကယ်မှန်ကန်တဲ့ဘုရားမြတ်စွာချမှတ်ပေးတဲ့လမ်းစဉ်3ရက်ပဲလို့ကိုစီသဘောကျပြီးတော့တန်တရားကင်းကင်းရှင်းရှင်းနဲ့ဒီလမ်းကြောင်း3တွေကိုအတိုင်းကျင့်ကြံကြိုးကုပ်အထုတ်ခြင်းဖြင့်ဘဝဒုက္ခဤချုပ်ငြိမ်းရာနိဗ္ဗာန်ကိုကိုစီကိုငါမျက်မှောက်ပြုနိုင်ကြပါစေတည်ဆိုရှောင်းဘုံကလည်းနောက်ပြီးသား